မြန်မာငြိမ်းချမ်းရေးစင်တာမှာအဓိကဦးဆောင်သူတူအဖြစ်ပါဝင်ဆောင်ရွက်နေတဲ့ဝန်ကြီးဦးအောင်မင်းကနှစ်ရှည်ဖြစ်နေတဲ့ပြည်တွင်းစစ်ရက်စဲပြီးငြိမ်းချမ်းရေးအောင်သူတို့အနေနဲ့ဘယ်လိုကြိုးပမ်းဆောင်ရွက်နေလဲဆိုတဲ့အကြောင်းကိုငြိမ်းချမ်းရေးအတွက်အမိရဆုတ်ကန်ရမယ့်အချိန်ဆိုတဲ့ဆောင်းပါးနဲ့ American ပြည်သူအခြေစိုက် Foreign Policy Magazine မှာရေးသားလိုက်တာပါ။အဲ့ဒီဆောင်းပါးထဲမှာရေးသားထားတာတွေကိုဆောင်းပါးရှင်ဝန်ကြီးဦးအောင်မင်းရဲ့အဘော်အတိုင်းတင်ပြပေးပါစေ။မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရစစ်ပွဲတွေဟာစေစုနှစ်ခုနှစ်ခုနီးပါးကြာခဲ့ပါပြီ။အခုတော့အဲ့ဒီစစ်ပွဲတွေစကြတဲ့ကခုချိန်ထိဘယ်ခေတ်ဘယ်အခါကမှမရခဲ့ဘူးတဲ့လက်နက်ကိုင်ပဋိပက္ခတွေအပြေရဖို့နှိစက်လာပါပြီ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမကြခင်ကာလမှာချမှတ်တော့မဲ့ဆုံးဖြတ်ချက်တွေဟာတိုင်းပြည်အမှန်တကယ်ငြိမ်းချမ်းရေးကိုရှေးရှုပြီးဥတီပြောင်းလဲနေလား။ဒါမှမဟုတ်ဒီခွင့်ရေးကိုလက်လွတ်ဆုံးရှုံးခံမလားဆိုတာအထင်ရှားပေါ်ပေါက်လာတော့မှဖြစ်ပါတယ်။ပြီးခဲ့တဲ့လေးနှစ်မှာသမရဦးသိန်းစိန်ကငင်းငင်းရဲကိုအဓိကဦးစားပေးလုပ်ငန်းအဖြစ်ဆုံးဖြတ်ခဲ့ပြီးလက်နက်ကိုင်တိုင်းရင်းသားအဖွဲ့16ဖွဲ့နဲ့စစ်ဆက်ညှိနှိုင်းဆွေးနွေးဖို့ကို2012ခုနှစ်စက်တင်ဘာလထဲမှာသူကကျွန်တော်ကိုတောင်းပန်ပေးခဲ့ပါတယ်။ဒါကြောင့်အခုဆိုရင်အဲ့ဒီလက်နက်ကိုင်တိုင်းရင်းသား16ဖွဲ့တွေကအဖွဲ့တစ်ဖွဲ့ချင်းနဲ့အစိုးရဟာအပြစ်ခတ်ရစေဖို့နှစ်ဖက်သဘောတူစာချုပ်ချုပ်ဆိုပြီးခဲ့ပါပြီ။ဒီသဘောတူစာချုပ်တွေဟာအပြစ်ခတ်ရစေရေးအတွက်ပဏာမသဘောတူစာချုပ်တွေဖြစ်ပါတယ်။အခုလိုအစိုးရနဲ့နှစ်ဖက်သဘောတူပြီးရင်တနိုင်ငံလုံးအပြစ်ခတ်ရစဲရေးကိုစပီးဆောင်ရွက်ကြမယ်ပြီးရင်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပမယ်အဲ့ဒီမှာဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုကိုပေါ်ဆောင်နိုင်မယ်အနာဂတ်အစိုးရပုံစံတွေဆွေးနွေးမယ်ဆိုတာကိုတိုင်းရင်းသားတွေဘက်ကအမြဲပြောဆိုကြပါတယ်ဒါကလည်းတိုင်းရင်းသားခေါင်းဆောင်တွေအနေနဲ့နှစ်ပေါင်းများစွာတောင်းဆိုနေတဲ့အချက်တွေဖြစ်ပါတယ်ဒီလိုဆောင်ရွက်ရင်းနဲ့ပဲအခုထိတော့တိုက်ပွဲတွေဆက်ဖြစ်နေပါသေးတယ် KIA အဖွဲ့နဲ့အစိုးရတပ်တွေတိုက်ပွဲဖြစ်နေသေးတယ်လို့မကြသေးခင်ကလည်းတရုတ်မြန်မာနယ်စပ်မှာကိုးကန့်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့ပါတယ်။ဒီဖြစ်ရပ်တွေဟာပဋိပက္ခတွေရဲ့ရေတောင်းမြစ်ကိုရှာနိုင်ဖို့နိုင်ငံလုံးအပြစ်ရရေးကိုကြဲကြဲပြန့်ပြန့်နဲ့မြင်းမြန်ဆန်ဆန်ဆောင်ရွက်ပြီးနိုင်ငံရေးဆွေးနွေးပွဲတွေစတင်ဖို့လိုနေပြီဆိုတာထင်ထင်ရှားရှားပြလိုက်တာဖြစ်ပါတယ်။အခုဆိုရင် Nationwide Ceasefire Agreement NCA လို့ခေါ်တဲ့နိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ်မူကြမ်းကိုရေးဆွဲပြီးစီးခဲ့ပါပြီ။ဒါဟာအစိုးရရဲ့ပြည်တော်စုညီညာရေးဖော်ဆောင်မှုကော်မတီ UPWC နဲ့တိုင်းရင်းသားအဖွဲ့တွေရဲ့တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ NCCT တို့ရဲ့18လကြာညှိနှိုင်းဆောင်ရွက်မှုရဲ့အသီးပွင့်တွေဖြစ်ပါတယ်။ဒီစာချုပ်မူကြမ်းကိုနှစ်ဖက်ကိုယ်စားလှယ်တွေအနေနဲ့မတ်လ31ရက်နေ့ကပနမလက်မှတ်ရေးထိုးခဲ့ကြပါတယ်။အခုဆိုရင်အစိုးရတပ်မတော်နဲ့လွှတ်တော်ကတနင်္ဂနွေလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ်ကိုအပြီးသတ်လက်မှတ်ထိုးပြီးနိုင်ငံရေးဆွေးနွေးပွဲတွေအတွက်စီစဉ်ရေးဆွဲဖို့ဆန္ဒရှိနေကြပါပြီ။ဒါကိုဆက်လက်ဆောင်ရွက်ဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ဆိုင်ရာခေါင်းဆောင်တွေကသဘောတူဖို့ပဲလိုပါတော့တယ်။မကြသေးတဲ့သတင်းပတ်တွေကတနင်္ဂနွေလုံးပြစ်ခတ်ရစဲရေးသဘောတူစာချုပ်မူကြမ်းနဲ့ပတ်သက်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကကရင်ပြည်နယ်လော်ခီလာဒေသမှာညီလာခံပြုလုပ်ခဲ့ပါတယ်။သူတို့အနေနဲ့ဒီစာချုပ်ပေါ်မှာသဘောတူလက်မှတ်ထိုးမလားမထိုးဘူးလားဆိုတာအဲ့ညီလာခံမှာမဆုံးဖြတ်နိုင်ခဲ့ပါဘူး။ဒီလိုဖြစ်ခဲ့တဲ့အတွက်ကျွန်တော်တို့ဘဝတစ်လျှောက်လုံးငြိမ်းချမ်းရေးအတွက်မျှော်လင့်တောင်းတခဲ့တဲ့အခွင့်အရေးကြီးတရက်လက်လွတ်ဆုံးရှုံးတော့မလားဆိုပြီးကျွန်တော်အနေနဲ့စိုးရိမ်မိပါတယ်။အခုရေးဆွဲထားတဲ့စာချုပ်အရတိုင်းရင်းသားအဖွဲ့တွေအနေနဲ့လက်နဲ့မစွန်ပဲနိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်နိုင်မှာဖြစ်ပါတယ်။တိုင်းရင်းသားအဖွဲ့တွေအနေနဲ့အဖွဲ့ကြီးငယ်မဟုငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာအားလုံးတန်းတူညီမျှပါဝင်ဝင်ရမှာဖြစ်ပါတယ်။အရင်ကဆိုရင်အစိုးရအာဏာပိုင်တွေကြားမှာလုံးဝခွင့်မပြုသဘောမတူထားတဲ့Federal စနစ်ကိုတော့ဥတီဆွေးနွေးမဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်ရမယ်လို့လည်းအခုရေးထားတဲ့အပြည့်ရစာချုပ်မူကြမ်းမှာထည့်သွင်းထားပါတယ်။အဲ့ဒီအပြင်အခုရေးထားတဲ့စာချုပ်ထဲမှာလက်နက်ကင်ပြည်ပကတွေကိုနိုင်ငံရေးအဖြစ်ရှာနိုင်ရေးမှာအစိုးရပါဝင်ဖို့ကိုလည်းထည့်သွင်းထားပါတယ်။အရင်ကဆိုရင်လက်နက်ကင်လမ်းစဉ်နဲ့အပြုတ်တိုက်ရေးစစ်ရေးအရအောင်နိုင်ရေးကိုပဲဦးစားပေးဆောင်ရွက်ခဲ့တာပါ။ဒါကြောင့်အခုရေးဆွဲထားတဲ့တနင်္ဂနွေလုံးအပြည့်ခတ်ရစဲရေးသဘောတူစာချုပ်မူကြမ်းရဲ့ထူးခြားချက်ကဘာလဲဆိုရင်အစိုးရကတစ်ဖက်သက်ရေးဆွဲခဲ့တာမဟုတ်ပဲလက်နက်ကင်တိုင်းရင်းသားတွေလက်ခံနိုင်မဲ့အပိုင်းကိုပါထည့်သွင်းရေးဆွဲထားတယ်ဆိုတဲ့အချက်ပါဒီစာချုပ်ဟာအစိုးရနဲ့တိုင်းရင်းသားအဖွဲ့တွေအချိန်ယူပြီးအစဉ်စဉ်ရေးဆွဲထားတာဖြစ်ပါတယ်ဒါကြောင့်တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ်ဟာမူဝါဒကြေညာချက်ထက်အစာပေါင်းများစွာပါလွန်ပါတယ်ဒီထဲမှာတိကျမှုထင်သာမြင်သာတဲ့တာဝန်ယူမှုတွေပါဝင်ပြီးချက်ချင်းလက်ငင်းကိုအကျိုးပြုမှာဖြစ်ပါတယ်ဥပမာအဖြစ်ဆိုရင်လက်မှတ်ရေးထိုးပြီးတာနဲ့မကြခင်မှာအဲ့ဒီတိုင်းရင်းသားအဖွဲ့တွေကိုမတရားသိမ်းအဖြစ်ကြီးညာထားရကနေပယ်ဖျက်ပေးမှာဖြစ်ပါတယ်။စာချုပ်ကိုလိုက်နာမှုရှိမရှိနဲ့ပတ်သက်လို့နှစ်ဖက်လုံးကပါဝင်တဲ့ ဆောင်ကြည့်ရေးကော်မတီတွေဖွဲ့မှာဖြစ်ပါတယ်။ပြီးရင်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ဖို့ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးပေါင်းကော်မတီဖွဲ့ပြီးပြင်ဆင်တော့မှာဖြစ်ပါတယ်။စစ်ဖက်ဆိုင်ရာနှစ်ဖက်အဖွဲ့တွေလိုက်နာရမယ့်စီမင်းစည်းကမ်းတွေချမှတ်ဆောင်ရွက်မှာဖြစ်တယ်လို့ပြဿနာဖြစ်လာရင်ဖြေရှင်းဖို့မူပေါင်းတွေချမှတ်မှာဖြစ်ပါတယ်။ဒီစာချုပ်မှာပါဝင်လက်မှတ်ရေးထိုးမဲ့မြန်မာတပ်မတော်အပါအဝင်တိုင်းရင်းသားအဖွဲ့တိုင်းဟာပူပေါင်းဆောင်ရွက်မှုတွေကိုတိုးချဲ့လုပ်ကိုင်ရမှာဖြစ်ပါတယ်။ဒါကြောင့်စစ်ဖြစ်ရာဒေသကအရသာပြည်သူတွေအနေနဲ့လည်းအနည်းနဲ့အမြန်ဆိုသလိုအကျိုးကျေးဇူးတွေရလာမှာဖြစ်ပါတယ်။အဲ့ဒီကနေတစင်းငင်းငင်းအစဉ်စဉ်ကိုတလန်းနိုင်မှာဖြစ်ပါတယ်။တချို့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေအနေနဲ့ဒီစာချုပ်မှာပါဝင်လက်မှတ်ထိုးဖို့မသေးကြသေးဘူးဆိုတာကျွန်တော်သိပါတယ်။ဒါကြောင့်ဩဇာရှိတဲ့အဖွဲ့တွေကအဲ့ဒီလိုကြောင်ပိတ်နေတဲ့အဖြစ်ကနေဆွဲထုတ်နိုင်မယ့်နည်းတွေရှာဖွေကူညီနိုင်ဖို့ကိုလည်းကျွန်တော်အနေနဲ့မျှော်လင့်မိပါတယ်။အခုဆိုရင်တိုင်းပြည်အနေနဲ့ရှေ့ကိုခီးဆက်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာအပြည့်အရေးလက်မှတ်မထိုးနိုင်သေးတဲ့အဖွဲ့တွေကိုတော့လေးလာသူအဖြစ်တယောက်ခွင့်ပေးပြီးအဖွဲ့အလုံးကိုဖိတ်ခေါ်နိုင်ဖို့သမရဦးသိန်းစိန်ကပြင်ဆင်နေပါတယ်။ဒီလိုကျွန်တော်ရေးသားဖော်ပြလိုက်တာဟာဒီအစီအစဉ်လေးအလုံးဟာအစိုးရရဲ့တရားဝင်မူဝါဒတွေဖြစ်နေလို့ပါ။အခုဆိုရင်မြန်မာတပ်မတော်အပါအဝင်တပ်ဆိုင်ရာအစိုးရအဖွဲ့အလုံးကဒီစာချုပ်ကိုလက်မှတ်ထိုးဖို့သဘောတူထားကြပြီဖြစ်ပါတယ်။သမရဦးသိန်းစိန်အနေနဲ့လည်းနိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနိုင်ငံခြားသံတမန်တွေနဲ့တွေ့ဆုံပွဲတိုင်းမှာဖက်ဒရယ်ပြည်တော်စုစနစ်တည်ဆောက်ဖို့ဥတီဆောင်ရွက်မယ်ဆိုတာကိုအချိန်ချင်းပြောဆိုခဲ့ပါတယ်။ကျွန်တော်အနေနဲ့လည်းဒါနဲ့ပတ်သက်လို့လက်နက်ကင်အကြမ်းဖက်မှုတွေပပျောက်နိုင်မယ့်နည်းကိုရှာဖွေဖို့အစိုးရကယာနှုံးဖြင့်ဆန္ဒရှိနေတယ်ဆိုတာကျွန်တော်မိတ်ဆွေတိုင်းရင်းသားအဖွဲ့တွေအားလုံးကိုထပ်တလဲလဲပြောဆိုခဲ့ပါတယ်။ဒီကြောင်ထပ်ပြောလိုတာကတော့အခုရေးဆွဲထားတဲ့တနင်္ဂနွေလို့ပြည့်ရက်ရေးသဘောတူစာချုပ်ဆိုတာလုံးဝပြည့်စုံလုံလောက်တဲ့သဘောတူညီမှုလို့မဆိုနိုင်ပေမဲ့ဘလို့အပြည့်ရရေးစာချုပ်ကမှလည်းအားလုံးကိုခြုံငုံမိဖို့ဆိုတာမဖြစ်နိုင်ပါဘူးလက်ရှိစာချုပ်ကပထမအဆင့်အနေနဲ့အကောင်တကအကောင်ဆုံးဖြစ်အောင်ဆောင်ရွက်ထားခြင်းသာဖြစ်ပြီးအဲ့ဒီကနေအချုပ်ချအာဏာကိုမထိပါစေတဲ့ခွဲထွက်တာကိုဥမတီတဲ့နောက်အဆင့်တွေစီဆက်တက်ရမှာဖြစ်တယ်လို့ပဲဆိုရမှာပါအခုသဘောတူစာချုပ်ကိုလက်မှတ်ရေးထိုးပြီးရပ်ပေါင်း90အတွင်းနိုင်ငံရေးဆွေးနွေးပွဲတွေကိုမြန်နိုင်သမျှမြန်မြန်စတင်နိုင်ဖို့ဆောင်ရွက်ရမှာပါဒါကြောင့်ရှေ့ဆက်နိုင်ဖို့အကြောင်းတရားခိုင်ခိုင်လုံလုံတိုင်းရင်းသားအဖွဲ့တွေမှာမရှိဘဲနဲ့ NCA သဘောတူစာချုပ်လက်မှတ်ရေးထိုးရေးကိုမပြစ်ပယ်သင့်တယ်လို့ပြစ်ပယ်ခဲ့ရင်လည်းအတော့ကိုတာဝန်မဲ့ဆောင်ရွက်ရကြနိုင်ပါတယ်အခုဆိုရင်ကျွန်တော်တို့ဟာသမိုင်းဝင်ကာလတစ်ခုကိုရောက်နေပါပြီတကယ်လို့ကျွန်တော်တို့သားစဉ်မြေးဆက်အနာဂတ်လှပဖို့အတွက်ကြည့်မယ်ဆိုရင်အခုကြုံနေရတဲ့အကြက်တဲ့အခက်အခဲတွေကိုစွန့်စားလောက်ကန်ကြဖို့လိုအပ်ပါတယ်ဒါကြောင့်တိုင်းရင်းသားခေါင်းဆောင်တွေအနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်ချပြီးကျွန်တော်တို့အစိုးရနဲ့အတူထာဝရငြိမ်းချမ်းရေးအတွက်ဆက်လက်ချီတက်ကြဖို့တိုက်တွန်းလိုက်တဲ့အကြောင်းဝန်ကြီးဦးအောင်မင်းကရေးသားထားတာဖြစ်ပါတယ်ခင်ဗျာ